ရနိုင်ငံကနေပြီးတော့ဥရောပနိုင်ငံတွေကနည်းပညာတွေပါတဲ့အစစ်မြစ်စစ်တုံးရဟတ်ရင်တွေကိုမြန်မာပြည်ကိုရောင်းချဖို့ပြင်ဆင်နေတယ်လို့ Amnesty International နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ကြီးကအစိုးရစာထုတ်ထားပါတယ်။ဒါနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုဆက်သွယ်မေးမြန်းထားတယ်ဆိုတော့ဆက်ပြောပြပါအောင်ဦးဝင်းအောင်ရှင်
။ဟုတ်ကဲ့ခင်ဗျာ။ Amnesty International ကအဲ့ဒီနိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ကအိန္ဒိယနိုင်ငံကမြန်မာစစ်အစိုးရကိုခေတ်မီစစ်ရဟတ်ရင်တွေရောင်းချတာဟာ1988ခုနှစ်ကEU ဥရောပသမဂ္ဂကမြန်မာပြည်သို့စစ်လက်နက်နဲ့စစ်ပစ္စည်းဆိုင်ရာပစ္စည်းများမရောင်းချရလို့ပိတ်ပင်ထားချက်ကိုချိုးဖောက်ရရောက်တယ်လို့ဒီကနေ့ထောက်ပြန်တဲ့အစိုးရကစားထဲမှာထောက်ပြထားပါတယ်။အဲ့ဒီအစိုးရကစားပေါ်ထောက်ပြန်ချက်များကိုလိုက်လံရှာဖွေစုဆောင်းတဲ့အခါမှာ Amnesty International အဖွဲ့ကြီးရဲ့ဝါရှင်တန်ရုံးခွဲမှာ Sharon Sang ကအခုလိုပြောပြပါတယ်။
Well, what we're writing and what we have been talking about is a proposed transfer of military helicopters and it contains components and technology.
အဲ့ဒီအင်းနဲ့ရှင်နေပြောနေတာကအိန္ဒိယကနေမြန်မာနိုင်ငံကိုဆွဲပြောင်းဖို့ဆိုပြထားတဲ့စစ်ပရေဟိုက်ရင်တွေမှာတပ်ဆင်ထားတဲ့အစိပ်ပိုင်းတွေနဲ့ဤပညာတွေဟာဥရောပနိုင်ငံအများပြားကထုတ်လုပ်တာဖြစ်တယ်ဆိုတဲ့အကြောင်းပါပဲ။ Belgium, ပြင်သစ် Germany, Italy, Sweden နဲ့ Britain စသဖြင့်တို့ကပါ။ဒါကြောင့်ခုလိုဆွဲပြောင်းရောင်းချခြင်းဟာEU ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့လက်နက်ရောင်းချတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ရရောက်စီမှာဖြစ်ပါတယ်
။နောက်ဒီအစိုးရခန်းစားပေါ်တောက်ပြန်ဝေဖန်ပြောကြားဖို့ကျွန်တော်ဆက်သွယ်တဲ့အခါမှာလန်ဒန်မြို့မှာရှိတဲ့ Burma Office ကမြန်မာရေးရရုံးဖွဲ့ရဲ့ညွှန်ကြားရေးမှူးဦးနွယ်အောင်ပါ။ဦးနွယ်အောင်ဆိုလို့ရှိရင်ဂျာမနီနိုင်ငံမှာတက်ပေါင်းများစွာနေထိုင်ခဲ့သူဖြစ်ပြီးတော့ဂျာမနီကုမ္ပဏီများကမြန်မာတို့စစ်ပစ္စည်းများရောင်းချပုံကိုမကြာခဏပေါ်ထုတ်လေ့လာသူဖြစ်ပါလေ။ဥနယ်အောင်က
EU ကနေပြီးတော့မြန်မာနိုင်ငံအပေါ်မှာစစ်လက်နက်ပစ္စည်းရောင်းဝယ်ရေးကိုအင်ဘာဂိုလုပ်ထားတယ်၊ပိတ်ပင်ထားတယ်၊စာချုပ်ချုပ်ထားတာရှိတယ်။ဆိုတော့ဒီဥစ္စာတွေဟာ EU အနေနဲ့ချိုးဖောက်နေတာမသိမသာချိုးဖောက်နေတာကြားပါပြီ။အခုမှဒီ Amnesty International နဲ့နောက်ပြီးတော့ဒီ Burma Campaign တို့ဒီ NGO တွေကနေပြီးတော့ဝိုင်းပြီးတော့ဟိုတေးချာချာ report ရေးတာဖြစ်ပါတယ်
။အဲ့ဒါလို့Amnesty International အစိုးရခန်းစားကထောက်ပြတဲ့အတွက်လည်းပဲကျေးဇူးတင်တယ်လို့ဟွန်းရော်ကပြောဆိုပြီးတော့သူတို့အနေနဲ့သူတို့ဒီအထူးသဖြင့်ပေါ့လေလန်ဒန်မှာရုံးဖွဲ့ထားတဲ့မြန်မာရေးရရုံးဖွဲ့အနေနဲ့ဒီကိစ္စကိုဘယ်လိုဆက်လက်ဆောင်ရွက်သွားမလဲဆိုတာကိုလည်းပဲဟွန်းရော်ကအခုလိုဆက်ပြီးပြောပြပါတယ်
EU အနေနဲ့ဒီဥစ္စာကိုတည်တည်ကြကြလုပ်ဖို့လိုပါတယ် transparency ကောင်းကောင်းရှိဖို့လိုပါတယ်မြန်မာနိုင်ငံလူနိုင်ငံမျိုးကိုဒီ EU ကနေပြီးတော့ထုတ်လုပ်တဲ့ technology အစား design အစားနော် components အစားဒီပစ္စည်းတွေကိုမြန်မာနိုင်ငံကိုမရောချဘူးလို့သူတို့ပြောထားတာကြားပြီဒါပေမဲ့သူတို့အနေနဲ့ဒီဥစ္စာကိုဘွန်နီတာကောင်းကောင်းမလုပ်တဲ့အတွက်ကြောင့်မလို့သူတို့ third country fourth country အနေနဲ့ဆင်အဲ့လိုရောက်နာမျိုးတွေရှိခဲ့ပါတယ်
အဲ့ဒါကတော့လန်ဒန်မြို့အခြေဆိုင်မြမရေးရရုံးဖွဲ့မှညွှန်ကြားမှုဥနယ်အောင်ရဲ့ပြောကြားချက်ပါအခုဒီ Amnesty International အစိုးရခန်းစားထဲမှာထောက်ပြထားတဲ့အိန္ဒိယနိုင်ငံကနေပြီးတော့မြမစစ်အစိုးရကိုခင်မီစစ်ရဟတ်ရင်များရောင်းချတယ်ဆိုတဲ့ကိစ္စကဒီ EU ကနေပြီးတော့မြမပြည်ပေါ်ပိတ်ပင်ထားချက်နဲ့ချိုးဖောက်ရကြတယ်ဒါပေမဲ့လို့အခုရောင်းချတာက EU ဥရောပသမဂ္ဂဝင်နိုင်ငံတွေကတိုက်ရိုက်ရောင်းချတာမဟုတ်ဘဲနဲ့အိန္ဒိယနိုင်ငံကရောင်းချတာဆိုတော့ New Delhi အခြေစိုက် NGGUP ကပြည်တော်စုမြောင်းနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရဖွဲ့မှဝန်ကြီးဒေါက်တာတင့်ဆွေနဲ့ကျွန်တော်ဆက်သွယ်မေးမြန်းတဲ့အခါမှာလည်းပဲဒေါက်တာတင့်ဆွေကအခုလိုရှင်းလင်းပြောဆိုပါတယ်
ခုလို Amnesty ကနေထောက်ပြခြင်းအပြင်မှတ်မှတ်မှတ်ကန်တာတွေကိုလည်းပြင်နိုင်ဖို့အတွက်အိန္ဒိယကနေပြီးတော့ဒီလက်နက်တွေကဗမာစစ်စွာကိုရောင်းมาဟိုတော့ EU ကနေပြီးတော့လက်နက်ပိတ်ပင်ထားတယ်ဆိုတဲ့သတင်းတို့သူတို့အိန္ဒိယအစိုးရနေပြီးတော့ဗမာစစ်စွာကိုလက်နက်ရောင်းတယ်ဆိုတဲ့သတင်းမျိုးတွေကိုသိမသိကြဘူ
းအဲ့ဒီအစိုးရခန်းစားအရာဒီနှစ်အတွင်းအိန္ဒိယမြန်မာနိုင်ငံကြားစစ်ပတ်ဆိုင်ရာပူးတွဲဆောင်ရွက်မှုတွေတိုးလာတယ်ဆိုတဲ့အပေါ်မှာလည်းဒေါက်တာတင့်ဆွေက
အမှားလည်းခင်ဗျာအဲ့ဒါအမှားပါပဲခင်ဗျာဒီစစ်လက်နဲ့ပို့တာရောစစ်တင်တန်းနေပြီးဖို့လုပ်တာရောစစ်ပူချုပ်ပြီးအပြန်လန်လဲပတ်တာရောတခါသူတို့ကြားထဲမှာနားလဲမှုဆိုတဲ့သဘောတူညီချက်တချို့ရတာရောကြည့်လို့ချင်းပြီးခဲ့တဲ့တစ်နှစ်လောက်တုန်းကတော့ပို့ပြီးတော့အချိန်ညားလာတယ်ဆိုတဲ့ချက်ကမှတ်ပါတယ
် Amnesty International ရဲ့အစိုးရခန်းစားပေါ်တုံ့ပြန်ချက်များကိုစုစည်းထားတာဖြစ်ပါတယ်တော့ခင်ဗျာ